ထိုင်းမြန်မာနယ်စပ်မှာရှိတဲ့မြန်မာနိုင်ငံကဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ပြင်ဆင်မှုတွေလုပ်နေပေမဲ့လက်ရှိအခြေအနေမှာနေရပြန်မဲ့သူတွေအတွက်လုံခြုံရေးနဲ့ရည်ရှိရတီဖို့အာမခံချက်မရှိသေးဘူးလို့မြန်မာဒုက္ခသည်အရေးကိုဆောင်ရွက်နေတဲ့သဘောတော် Consortium TBC အဖွဲ့အမှုဆောင်ညွှန်ကြားမှု Sally Thompson ကပြောကြားလိုက်တာဖြစ်ပါတယ် VOA ကိုတီးတန့်ရောက်ရှိလာခဲ့ Sally Thompson ကိုမေးမြန်းထားတာပါအပြည့်စုံကိုမတ်စုမြင့်မွန်ကပြောပြပါမယ်
ထိုင်းမြန်မာနယ်စပ်မှာသိမ်းတဲ့ခြေရှိနေသေးတဲ့မြန်မာနိုင်ငံကဒုက္ခသည်တွေနေရပြန်နိုင်ဖို့မျှော်လင့်ချက်တွေဟာလွန်ခဲ့တဲ့နှစ်နှစ်သုံးနှစ်လောက်ကလောက်မမြင်မတော့ပေမဲ့သူတို့ပြန်နိုင်တဲ့အခြေအနေရောက်ရင်ပြန်ကြဖို့အတွက်လိုအပ်တာတွေကိုပြင်ဆင်နေပါတယ်လို့ The Border Consortium TBC အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဆယ်လီသွန်ဆင်က VOA မြန်မာပိုင်းကိုပြောပါတယ်မြန်မာဒုက္ခသည်အရေးကိုနှစ်ပေါင်းများစွာဆောင်ရွက်နေတဲ့ဆယ်လီသွန်ဆင် American ပြည်ထောင်စု Washington မြို့တော်ကိုခေတ္တရောက်နေချိန်မှာဒုက္ခသည်တွေနေရပြန်နိုင်ရေးအလားအလာနဲ့ပတ်သက်လို့ VOA ကတွေ့ဆုံမေးမြန်းစင်မှာအခုလိုဖြေကြားခဲ့တာဖြစ်ပါတယ
် I think we have to say that compared to the optimism that we had after the elections and the ceasefire agreements 2-3 years ago the situation now
မြန်မာနိုင်ငံမှာဓာတ်ဖြတ်ရွေးကောက်ပွဲအပြီးနဲ့အပြစ်ခတ်ရက်စဲရေးသဘောတူညီချက်တွေရရှိခဲ့တဲ့လွန်ခဲ့တဲ့2နှစ်3နှစ်ကရှိခဲ့တဲ့အကောင်းမြင်ခဲ့မှုနဲ့နှိုင်းချေရင်တော့လက်ရှိအခြေအနေကဒုက္ခသည်တွေပြန်လို့ရတဲ့အခြေအနေရှိလာမှာပါလို့မျှော်လင့်နေတာမျိုးပါသူတို့နေရပြန်နိုင်ကြမယ်နေ့ရောက်လာတဲ့အခါမှာပြန်နိုင်ကြဖို့တော့ကျမတို့ကပြင်ဆင်ထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံအရှိတောင်ပိုင်းကအခြေအနေတွေဟာတည်တည်ချာချာစီစဉ်မထားပဲဒုက္ခသည်တွေနေရပြန်ဖို့တင့်တော်တဲ့အနေအထားမှာမရှိသေးပါဘူး
။မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲတချို့ရှိလာခဲ့ပြီးတော့အစိုးရတပ်တွေနဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေကြားမှလည်းအပြစ်ခတ်ရက်စဲဖို့ဆွေးနွေးနေကြချိန်မှာဒုက္ခသည်တွေနေရပြန်နိုင်ဖို့မျှော်လင့်ချက်ပို့ပြီးတော့မရှိသင့်ဘူးလားလို့မေးတဲ့အခါမှာတော့
I think from our observations of the peace process we have to say that it appears to be stumbling it is going very slowly and it will still take
ညဆွေးနွေးမှုနဲ့ပတ်သက်လို့ကျမတို့အမြင်ကိုပြောရရင်တော့ဆွေးနွေးမှုတွေဟာချောမွေ့နေပုံများဘူးနှေးကွေးနေတယ်အဓိကဖြည့်ရှင်းဖို့လိုတဲ့ကိစ္စတွေအထူးသဖြင့်စစ်တပ်နဲ့ပတ်သက်နေတဲ့ကိစ္စတွေအတွက်ကအချိန်ပေးရပါဦးမယ်ဒုက္ခသည်တွေနေရပြန်နိုင်ဖို့အတွက်အရေးကြီးတာကတော့စစ်သားတွေကြားမှာလိုက်နာရမယ့်စီးမျဉ်းစည်းကမ်းတွေတပ်တွေပြန်ရုပ်သိမ်းဖို့ကိစ္စတွေတပ်ဖြန့်ချတဲ့နေရာမှာစီးစနစ်ရှိရမယ့်ကိစ္စတွေဒါတွေကိုဖြည့်ရှင်းဖို့လိုအပ်ပါတယ်ဒီအချက်တွေကဒုက္ခသည်အတိုင်းဝိုင်းဘက်ကအလေးထားစောင့်ကြည့်နေကြတဲ့အချက်တွေပါဒုက္ခသည်တွေပြန်ဖို့အစဉ်သင့်ဖြစ်ပြီလားဆိုတဲ့ကိစ္စကိုသူတို့နဲ့ဆွေးနွေးတဲ့အခါတိုင်းသူတို့ရွာတွေမှာစစ်တပ်တွေရှိနေသေးတဲ့ကိစ္စကိုပဲစိုးရိမ်ကြပါတယ်အများစုကတော့မြမအစိုးရတပ်တွေကြောင့်ထွက်ပြေးလာကြရတဲ့သူတွေပါဒုက္ခသည်တွေအနေနဲ့တပ်တွေရုတ်သွားဖို့အရေးမျှော်လင့်နေကြပါတယ်ဒါမှပဲငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတကယ်ပဲရှေ့ဆက်သွားနေတယ်ဆိုတဲ့ယုံကြည်မှုကိုသူတို့ရကြမှာဖြစ်ပါတယ
်လက်ရှိအခြေအနေဟာနေဆက်ကဒုက္ခသည်တွေနေရပြန်နိုင်ရေးကိုအားပေးဖို့မသင့်တော်သေးဘူးလို့ TBC အဖွဲ့နဲ့ပြည်တွင်းမှာဆွေးနွေးမှုတွေရှိတဲ့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံး UNHCR ကလည်းလက်ခံတယ်လို့ဆိုပါတယ်မြန်မာအစိုးရထိုင်းအစိုးရနဲ့ဒုက္ခသည်အရေးဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေအားလုံးကလည်းဒုက္ခသည်တွေနေရပြန်နိုင်ကြဖို့လိုအပ်တဲ့အဆင့်တွေအများကြီးလှုပ်ဖို့ကြံနေသေးတယ်ဆိုတာကိုနားလည်ထားကြတယ်လို့ TBC ရဲ့အမှုဆောင်ညွှန်ကြားရေးမှူးဆယ်လီသွန်ဆန်ကပြောပါတယ်။အပြစ်ခတ်ရစေးသဘောတူညီချက်တွေပြီးသွားရင်နိုင်ငံရေးဆွေးနွေးမှုတွေမြေမြုပ်မိုင်းရှင်းလင်းရေးကိစ္စတွေဒုက္ခသည်တွေပြန်ကြရမယ့်နေရာထိုင်ခင်းကိစ္စတွေသူတို့ကိုအကာအကွယ်ပေးရေးလုံခြုံရေးကိစ္စတွေအများကြီးကိုထည့်သွင်းစဉ်းစားဖို့လိုအပ်တယ်လို့ပြောပါတယ်။ပြည်တွင်းမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေလုပ်နေချိန်အရင်တုန်းကနေဆက်ကဒုက္ခသည်တွေကိုကူညီထောက်ပံ့နေတဲ့နိုင်ငံတကာအလှူရှင်တော်တော်များများရဲ့အာရုံစိုက်မှုဟာပြည်တွင်းဘက်ကိုပြောင်းသွားတဲ့အပေါ်မှာလည်းဒုက္ခသည်တွေကစိုးရိမ်မှုရှိကြပါတယ
် This is a major concern currently the US government is still very supportive of the refugee situation but for other governments
ဒီကိစ္စကအဓိကစိုးရိမ်နေကြတဲ့ကိစ္စဖြစ်ပါတယ်လက်ရှိမှာတော့အမေရိကန်အစိုးရကဒုက္ခသည်တွေရဲ့အခြေအနေပေါ်မှာအများကြီးထောက်ခံမှုပေးပါတယ်။တခြားအစိုးရတွေအနေနဲ့ကတော့ကမ္ဘာကြီးရဲ့တခြားနေရာတွေမှာဖြစ်ရှင်းရမယ့်ပြဿနာတွေရှိနေတာမျိုးကြောင့်ဒုက္ခသည်တွေအတွက်ပေးတဲ့အထောက်ပံ့တွေကျဆင်းသွားပါတယ်။အဲ့ဒီအတွက်ဝန်ဆောင်မှုတွေကိုလျှော့ချပစ်လိုက်ရပါတယ်။ဒုက္ခသည်စခန်းတွေထဲမှာပေးနေတဲ့ဝန်ဆောင်မှုတွေကိုလျှော့လိုက်ရတဲ့အတွက်မြန်မာနိုင်ငံကိုပြန်နိုင်ကြတဲ့အခြေအနေလည်းမရှိသေးတဲ့ဒုက္ခသည်တွေကြားမှာစိုးရိမ်တော့ကရောက်နေကြရပါတယ်။တနေ့မှနေရပြန်နိုင်ကြတော့မယ်ဆိုတဲ့မျှော်လင့်ချက်တွေရှိနေကြတဲ့အခုလိုအရေးကြီးတဲ့အချိန်မျိုးမှာအစိုးရတွေအနေနဲ့အခြေခံလူသားချင်းစာနာတဲ့အထောက်ပံ့တွေပေးဖို့အရေးကြီးပါတယ်။ဒါမှသာသူတို့နေရပြန်ပြီးတော့လူမှုအတိုင်းဝိုင်းကိုပြန်လည်ထူထောင်နိုင်ကြမှာပါ
။ဒုက္ခသည်အရေးကိုဆောင်ရွက်နေတဲ့ TBC အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဆယ်လီသွန်ဆင်ရဲ့အပြောအရ လက်ရှိမှာမြန်မာနိုင်ငံကိုသူတို့သဘောနဲ့ပြန်သွားကြတဲ့ဒုက္ခတွေရှိပေမဲ့အရေးအတွက်အင်မတန်နည်းပါတယ်ဒုက္ခတွေအများစုကတော့သူတို့ပြန်ရမယ့်နေရာတွေမှာစစ်တပ်ထိန်းချုပ်မှုကင်းမှသာသူတို့ရဲ့လုံခြုံရေးအတွက်စိတ်ချနိုင်ကြမှာဖြစ်တယ်လို့ပြောနေပါတယ်လက်ရှိမြန်မာနိုင်ငံမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားလုပ်နေတဲ့ဆွေးနွေးမှုတွေမှာတော့နေဇက်ခဒုက္ခတွေနေရပြန်နိုင်ရေးကိစ္စမပါဝင်သေးဘူးလို့လည်းဆယ်လီသော့မ်ဆန်ကပြောပါတယ်ရှင်